အင်္ဂါနေ့ကကြာရောက်ခဲ့တဲ့အာဇာနီနေ့အထိတ်အမှတ်နဲ့ပတ်သက်လို့တက်မတော်နဲ့နိုင်ငံတော်အကြီးအကဲတွေအာဏာရပါတီအကြီးအကဲတွေဘာတွေပြောကြားခဲ့တယ်လဲဆိုတာကိုတင်ပြမှာပါနိုင်ငံအကျိုးအတွက်အားလုံးညီညီညွတ်ညွတ်နဲ့လောက်ကင်တင်ကြောင်းနှစ်ပေါင်း40ကျော်အတွင်းပထမဆုံးချိန်တက်မတော်ကာကွယ်ဦးစီးချုပ်အနေနဲ့69နှစ်မြောက်အာဇာနီနေ့ခန္ဓာကိုယ်တက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောကြားလိုက်ပါတယ်
တိုင်းပြည်ရဲ့ဒီညီအကြိုင်းနဲ့ဖွံ့ဖြိုးတိုးတက်ပြီးတိုင်းပြည်ပြည်သားအားလုံးကနေပြီးတော့စီစီလဲလို့ညီညီညွတ်နဲ့လှုပ်တဲ့လှုပ်ထက်တဲ့ကိစ္စမှာနေမှာလှုပ်ချင်လှုပ်သိချင်ပါလေလို့ပြောချင်ပါလား
ဒီနေ့ကျင်းပတဲ့အာဇာနည်နေ့အခမ်းအနားဟာထူးခြားတယ်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နိုင်ငံကြီးသူရဦးတင်ဦးကပါတီဌာနချုပ်မှာမနေ့ကကျင်းပတဲ့အာဇာနည်နေ့အခမ်းအနားအဖွဲ့မိကုန်းမှပြောကြားခဲ့ပါတယ်နိုင်ငံတော်နဲ့တက်မတော်အကြီးအကဲတွေပြည်သူတရလုံးကအာဇာနည်ခေါင်းဆောင်ကြီးတွေကိုလွတ်လွတ်လပ်လပ်ပွင့်ပွင့်လင်းလင်းဂုဏ်ပြုလာနိုင်တာဟာတိုင်းပြည်မှာဒီမိုကရေစီပြန်ပြီးရှင်သန်လာတာကိုတွေ့ရတာဖြစ်တယ်လို့သူကဆိုပါတယ်။ဒါ့အပြင်ဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေအစပြုခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးကိုလက်ရှိအချိန်မှာတမိဖြစ်သူဒေါအောင်ဆန်းစုကြည်ကဦးဆောင်ပြီးအရှိန်အဟုန်နဲ့အကောင့်ထဲပေါ်ဆောင်ရွက်နေကြောင်းနဲ့မကြခင်အကျိုးရလဒ်တွေကိုမြင်တွေ့ကြရတော့မှာဖြစ်တယ်လို့ဦးတင်ဦးကအခုလိုပြောသွားပါတယ
်လူလာပြီးဓာတ်ညီမြရှိရတဲ့ဒိညာနဲ့ဘုံလေးစီဖက်ဒရယ်ပြောင်းလို့ဒီလိုလေးဖြစ်ပါတော့ဒီစေပေါ်ချက်ကလည်းပဲကျောင်းသားတို့ရိုးတော်ပေးခဲ့တဲ့ဒီကောင်ကိုဖြစ်တဲ့ဘုရားပြောင်းလာတာနဲ့ပြောင်းစိတ်ကသူကရာစုပြောင်းလာတာပေါ်ပေါ်ရေးတဲ့ခတ်စင်ကြီးဒီကျေပြည့်တဲ့ဖြစ်ပါတယ်ဘုရားကတော်သာသီမှုဆောင်တဲ့အသက်တရားသူပြည်မြေတော်ကရဲ့အသိဝိညာဉ်ကိုပရားမီဒီဝိခံစားကြရမယ်ဖြစ်ပါတယ်
လက်ရှိ NLD အစိုးရအနေနဲ့အာဇာနည်ခေါင်းဆောင်ကြီးတွေစတင်ခဲ့တဲ့ပင်လုံညီလာခံသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်ရေးကြိုးပမ်းဆောင်ရွက်နေကြောင်းအာဇာနည်ပြည်မှန်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်လာတဲ့ဒုသမရဦးမြင့်ဆွေကပြောပါတယ
်ဒီချိန်ကတော့ကျွန်တော်တို့နိုင်ငံတော်မှာဒါအမျိုးသားပြည်ရင်ကြားစီနဲ့ညီညာရေးရရှိဖို့ပေါ့တိုင်းသားစီလို့ညီညွတ်မှုရဖို့တည်ဆောက်နေချိန်ပေါ့ဒီအာဇာနည်ခေါင်းဆောင်ကြီးတွေကလည်းလွတ်ခဲ့တဲ့ဒါပင်လုံညီလာခံပေါ့ပြန်ပြီးဆောင်ရွက်နေတဲ့အနေအထားမှာတိုင်းသားစီလို့ညီညွတ်မှုရရှိပြီးတော့တိုင်းငါလို့ညီညာရေးရပြီးတက်လို့ပြရအားလုံးနော်ဟိုတိုးတက်ဖို့တည်းဆောင်ရွက်နေတဲ့အချိန်ဖြစ်ပါတယ်အဲဒီညီညာရေးလည်းရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
အလားတူအာဇာနည်နေ့ခန္ဓာကိုတက်ရောက်လာတဲ့တည်သူလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းလွှတ်တော်အနေနဲ့အမျိုးသားပြည်လည်ရင်ကြားစီရေးကိုပူးပေါင်းဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်အမျိုးသားအာဇာနည်ခေါင်းဆောင်ကြီးလွတ်လပ်ရေးပြည်သူ့ကကြီးတပ်မတော်ဖခင်ကြီးဘုကြောင့်အောင်ဆန်းနေပြီးတော့မူဝါဒချခဲ့တာရှိပါတယ်ဘာလဲဆိုတော့ဒီမိုစီဝါဒသာလွတ်လပ်ရေးနဲ့စီလျော်တယ်ဒီဝါဒသာငြင်းငြိမ်းရေးကိုအားပြီးတယ်လို့ဒီလိုမိန့်မှာခဲ့ပါတယ်ဒါကြောင့်မလို့အဲဒီမိုစီနိုင်ငံတည်ဆောက်ဖို့နဲ့ပြည်တွင်းညီညာရေးရရှိဖို့နဂိုရီးယားနိုင်ငံတော်အဲဒီအမျိုးသားအာဇာနည်ခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့ချခဲ့တဲ့မူနဲ့အညီကျွန်တော်တို့အခုဒီပန်းနိုင်ကိုရောက်ရှိဖို့အတွက်ကိုအားလုံးတက်ညီလက်ညီနဲ့အမျိုးသားပြန်လည်ရင်ကြားစေမှုပေါ်အခြေခံပြီးတော့အားလုံးပူးပေါင်းဆောင်ရွက်လက်ရှိပါတယ်
။ကြာဆုံးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးကိုဦးတဲကတအူးဖြစ်တဲ့မန်းပခိုင်ရဲ့မြေဖြစ်သူလက်ရှိအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကလည်းအာဇာနည်နေ့ထိမ့်မဲ့နဲ့ပတ်သက်လို့အခုလိုပြောပါရစေ
။ပရိနေနေကတော့ကိုအဖူရဲ့လုံကောင်းပြန်ပြီးဆက်လက်လုပ်ရတဲ့ကြောင့်လည်းအများကြီးဝမ်းသာတယ်ပေါ့။တိုင်းပြည်ကောင်းစားအောင်လည်းတူတူအောင်လည်းတုံ့ဆောင်တော့လည်းရှင်မန်းချက်တရှိပါတဲ့တနေ့ဆုံးကျူးစားပါဘူးလို့ပြောကြားလိုပါတယ်
။မနေ့ကကြာရောက်တဲ့69နှစ်မြောက်အာဇာနည်နေ့အခမ်းအနားထူးခြားချက်အဖြစ်နှစ်ပေါင်းများစွာကွဲပြောင်းနေခဲ့တဲ့ရုပ်သံနဲ့ရေဒီယိုတွေကတန်ရှိအိုအောဆွဲပြီးအာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုခဲ့တယ်လို့တိုင်းနဲ့ပြည်နယ်အနှံ့ပြားမှာလည်းတည်သူလူထုကိုယ်တိုင်အာဇာနည်နေ့အောင်းမေးပွဲအခမ်းအနားတွေကိုအသီးသီးကျင်းပခဲ့ကြတာပါရှင်